ဝင်းမာဟာရီကိန်းမုံတိုင်းဟာအမေရိကန်ပြည်ထောင်စုအရှိဘက်ကမ်းခြေဖလော်ရီဒါပြည်နယ်မှာတနာရီကိုတရာတဆယ့်ငါးမိုင်နှုန်းနဲ့အရှိန်အဟုန်ပြင်းစွာတိုက်ခတ်နေပြီးမိုးသီးထန်စွာရွာသွန်းနေပါတယ်။အဆင့်သုံးမုံတိုင်းအထိအင်အားကပြင်းထန်နေတယ်လို့ဆိုပါတယ်။ဖလော်ရီဒါကျွန်းဆွယ်တစ်ခုလုံးနီးပါးမုံတိုင်းတန်းခံနေရပြီးရေကြီးရေရှမ်းပြီးအတော်များများပျက်စီးခဲ့ရပါတယ်။ဒေသခံလူဦးရေ 3,000 ပြည့်အတောင်နေတယ်လို့သိရပါတယ်။သမရဘုရားကတဘာဝပေးတဲ့ရေးပေါ်ကြီးညာချက်ကိုလက်မှတ်ရေးထိုးလိုက်ပြီးလေးဘေးရေးဘေးဒုက္ခတွေကိုကူညီမယ်လို့ဂရုပြုလိုက်ပါတယ်။သမရဘုရားကြီးဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဂျက်ဘုရားကလည်းဒေသခံတွေကိုမုံတိုင်းနယ်မိုးဆဲတဲ့အချိန်တွေ့အိမ်ထဲမှာပဲနေကြဖို့မေတ္တာရက်ခံထားပါတယ်။ဝင်းမာမုံတိုင်းဟာဖလော်ရီဒါပြည်နယ်နောက်ဖက်ကမ်းခြေနေပ Atlantic သမုဒ္ဒရာမှာလွန်ခဲ့တဲ့နှစ်ပေါင်း150အတွင်းဒီနှစ်ဟာဟာရီကိန်းမုန်တိုင်းအကြိမ်အများဆုံးဖြစ်ပွားခဲ့ပြီးစနေနေ့မှာ Alpha လို့အမည်ပေးထားတဲ့22ခုမြောက်အပူပိုင်းမုန်တိုင်းအားပြုနေပြီလို့သိရပါတယ်။ Bermuda ကျွန်းရဲ့နောက်တောင်ဘက်မိုင်380ကျော်ကိုဗဟိုပြုနေပြီလို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲ Mexico သမ္မတ Vincent D. Fox ကဝီမာဟာရီကိန်းမုန်တိုင်းတံအထိနာခဲ့တဲ့ Yucatan ကျွန်းစွေတစ်လျှောက်တောင်တင်းနေကြတဲ့ထောင်နဲ့ချီတဲ့ကမ္ဘာလှည့်ခီးသည်တွေကိုကဲ့သို့ရေးဘတ်စကားတွေဆင်လွတ်မယ်လို့ကြေညာလိုက်ပါတယ်။ Yucatan ကျွန်းစွေကန်ကွန်းပန်းဖြေမြို့မှာဇင်ကန်ဟိုတယ်များဈေးဆိုင်များပျက်စီးခဲ့ရပြီးဖောက်ထွင်းမှုများရှိခဲ့ပါတယ်။ကန်ကွန်းမှာကမ္ဘာလှည့်ခီးသည်ပေါင်း3000အထိတောင်တင်နေတယ်လို့သိရပါတယ်။